Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်က2016ခုနှစ်ဩဂုတ25ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 kHz 633ညလိုင်းဒိုမီတာ40 kHz 633ညနဲ့လိုင်းဒိုမီတာ49 kHz 633ည43ညတို့ကနေဖမ်းယူနားဆင်နိုင်ရပါတယ်ခင်ဗျာ။တော်တော်ရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးရွေပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်မှာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံမှာမနေ့ကလုတ်သွားတဲ့ငရင်ကြောင့်အနည်းဆုံးလူ3ဦးသေဆုံးပြီးတော့ဖျားစီတီတွေအပါအဝင်ပျက်စီးဆုံးရှုံးမှုတွေအများပြားရှိခဲ့ပါတယ်အတီတီနိုင်ငံမှာလုတ်သွားတဲ့ငရင်ကြောင့်အခုချိန်အထိသေဆုံးသူအရေအတွက်ဟာ100ကျော်သွားပြီဖြစ်ပါတယ်အာဖဂန်နိုင်ငံကာဘူးမြို့မှာရှိတဲ့အမေရိကန်တပ်ကတော်မှမနေ့ညကအကြမ်းဖက်တိုက်ခိုက်မှုဖြစ်သွားခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မှဤတန်စင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
The United States is monitoring developments from the earthquake that hit north central Burma. We're still gathering information on the event and we'll stay.
အမေရိကန်ဆိုရဲ့အင်ဂျီရောပြောခွင့်ရသူဂျွန်အာနက်စ်ကမြန်မာနိုင်ငံမှာမြန်မာပြည်ပြည်အခြေအနေနဲ့ပတ်သက်ပြီးတော့အနီးကစောင့်ကြည့်နေတဲ့အကြောင်းပြောဆိုသွားတာဖြစ်ပါတယ်။သတင်းတော်တွေကိုတင်ဆက်တဲ့အချိန်မှာအပြည့်စုံကြရမှာပါ။အဲ့ဒါအပြင်မြန်မာနိုင်ငံအလေပိုင်းကိုဟိုပြုပြီးတော့ထုတ်ကပ်ခဲ့တဲ့မြန်မာပြည်ကြောင့်ပျက်စီးဆုံးရှုံးမှုတွေဖြစ်နေရတဲ့နောက်ဆုံးအခြေအနေတွေကုရအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်ပြီးတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းလိုက်တဲ့ဘော်လူခွင့်ရေးအဖွဲ့တွေကနေပြီးတော့ကြိုဆိုလိုက်တဲ့အကြောင်းအစရှိတဲ့သတင်းတော်တွေကိုနားဆင်ကြားဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်အစီအစဉ်တွေကိုကြားရမှာပါ။အခုတော့ထိတ်တန်းရောက်နေတဲ့သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မအီတန်စင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာမနေ့ညကလုတ်သွားခဲ့တဲ့ငရင်ကြောင့်အနည်းဆုံးလူ3ဦးသေဆုံးပြီးရှေးဟောင်းစီတီပထိုးတွေအပါအဝင်အဆောက်အဦအတော်များများပြိုကျပျက်စီးသွားခဲ့ပါတယ်မနေ့ညနေ9နာရီကျော်ကျော်လေးကမကွေးတိုင်းဒေသကြီးအတွင်6မြို့နယ်ရဲ့အနောက်ဖက်12မိုင်လောက်ကိုဗိုလ်ပြုတ်ပြီးပြင်းအား6ဒသမ8ရှိတဲ့ငရင်လုတ်သွားခဲ့တာကြောင့်မကွေးတိုင်းဒေသကြီးအပါအဝင်စကိုင်းတိုင်းရန်ကုန်တိုင်းရခိုင်ပြည်နယ်ရှမ်းပြည်နယ်ကယားပြည်နယ်နဲ့ကချင်ပြည်နယ်တွေအပြင်အင်းနီဂျင်ထိုင်းနဲ့အိန္ဒိယနိုင်ငံတွေအထိပါရိုက်ခတ်သွားခဲ့တာဖြစ်ပါတယ်။ငရင်သတင်းနဲ့ပတ်သက်လို့အစိုးရအနေနဲ့အဆက်မပြတ်ထုတ်ပြန်ပေးသွားမှာဖြစ်သလိုကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းစတင်ဆောင်ရွက်နေပြီဖြစ်ကြောင်းပြည်ချားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ကနဦးရရှိတဲ့သတင်းတွေအရငရင်ဟာအင်အားကြီးမားပြီးထိခိုက်မှုများတာကိုတွေ့ရတဲ့အကြောင်းမုစလာဌာနညွှန်ကြားရေးမှူးဒေါ်ယီငိမ့်ပြောတာကိုကိုကာပြီးဩဂုတ်လ25ရက်နေ့ထုတ်မြမအလင်းသတင်းစာမှာဖော်ပြထားပါတယ်ငရင်တန်းကြောင့်ပကံညာဦးမှာရှိတဲ့နာမည်ကြီးရှေးဟောင်းစီတီတွေလည်းပြိုအတော်များများပြိုကျပျက်စီးသွားခဲ့တဲ့ပုံတွေကိုဒေသခံတွေကလူမှုကွန်ရက်တွေမှာဖော်ပြကြပါတယ်ပြန်ကြားရေးဝန်ကြီးဌာနရဲ့အဆိုအရကတော့ပကံနဲ့ညောင်ဦးမှာတင်ဖျားစီတီပေါင်း185ကိုပျက်စီးသွားတယ်လို့ဆိုပါတယ်မန္တလေးတိုင်းအတွင်းတခြားဒေသမန္တလေးတိုင်းအတွင်းနဲ့တခြားဒေသတွေမှာရှိတဲ့ဇေဒီပထိုးတွေနဲ့အဆောက်အဦတွေလည်းပျက်စီးသွားတယ်လို့ဆိုပါတယ်။ပကံမြို့ကပြိုကျပျက်စီးသွားတဲ့ဇေဒီဒီနေရာမှာလည်းလူရဲခိုးယူမှုတွေမရှိရလေအောင်လုံခြုံရေးတွေချထားတယ်လို့ဆိုပါတယ်။ငရင်ကြောင့်ပျက်စီးသွားခဲ့တဲ့ပကံကတမိုင်းဝင်ရှေးဟောင်းဇေဒီပထိုးတွေအတွက်အရေးပေါ်ကာလသတ်မှတ်ပြီးအများဆုံးပြန်လည်ပြင်ဆင်နိုင်အောင် UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကတာဝန်လုတ်ဆောင်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီငရင်ဟာဗကံမှာလုတ်သွားခဲ့တဲ့1985ခုနှစ်ငရင်ပြီးရင်အကြီးဆုံးဖြစ်တယ်လို့ဆိုပါတယ
်အီတလီအလဲပိုင်းမှာဗိုလ်တူးနှစ်ကလှုပ်ခတ်ခဲ့တဲ့ငရင်တန်းကြောင့်လူအနည်းဆုံး159ဦးသေဆုံးခဲ့ပြီးတော့လူ360ထက်မနည်းဒဏ်ရာရရှိခဲ့တယ်လို့အီတလီအာဏာပိုင်တွေကပြောပါတယ်ကယ်ဆယ်လုပ်သားတွေကအပျက်စီးတွေကြားတဲ့ကပိတ်မိနေတဲ့သူတွေကိုညာလုံးပေါက်ဆက်လက်ရှာဖွေနေခဲ့တာပါငရင်တန်းခံခဲ့ရတဲ့ဒေသတွေကိုဝန်ကြီးချုပ်မာတီယိုရန်ဂျီကဗိုလ်တူးနှစ်စစောပိုင်းကရဟတ်ရင်နဲ့တွားရောက်ခဲ့ပြီးတော့ကယ်ဆယ်ရေးစေတနာဝန်ထမ်းတွေနဲ့တွေ့ဆုံခဲ့ပါတယ်။အခြေခံရန်တရားအဆောက်အုံဆိုင်ရာဌာနဝန်ကြီးအပြင်ပြည်သူ့ကာကွယ်ပေးရေးဌာနအကြီးအကဲနဲ့လည်းရန်ဂျီကပြောဆိုခဲ့ပါတယ်။သတင်းထုတ်တွေကဒီဖြစ်ရပ်နဲ့ပတ်သက်ပြီးမေးရမှာတော့အီတလီဝန်ကြီးချုပ်ကဒီချင်းကစကားပြောနေရမယ့်အချိန်မဟုတ်ပဲဘယ်မိသားစုဘယ်မျိုးဘယ်ရွာကိုမှနောက်မချန်ထားဘူးလို့ပြောခဲ့ပါတယ်။အီတလီဒေသစံတော်ချိန်မနက်3နာရီခွဲအချိန်ကငရင်လှုပ်ခတ်ခဲ့တာဖြစ်ပြီးငရင်ဘဟုအနီးတစ်ဝိုက်ကမြို့3ခုမှာပျက်စီးမှုတွေအများပြားဖြစ်နေခဲ့ပါတယ်။တည်ဆုံးသူတွေထဲမှာကလေးငယ်တွေလည်းပါဝင်ပါတယ်။နော်ဆီယမ်မြို့အရှိတောင်ဘက်10ကီလိုမီတာလောက်ကိုဘဟုပြုပြီး 6.2 Richter scale နဲ့လှုပ်ခတ်ခဲ့တာလို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကဖော်ပြထားပါတယ်။အခုလိုငရင်လှုပ်ခတ်မှုနဲ့ပတ်သက်ပြီး Vatican ငံကပုပ်ယဟန်မင်းကြီးကပြည်သူတွေနဲ့အတူထပ်ထူထပ်မြဝမ်းနည်းတဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ပြီးဝိပုစုတောင်းခဲ့ပါတယ်။ အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကအီတလီဝင်ကြီးချုပ်နဲ့ဆက်သွယ်ခဲ့ပြီးလိုအပ်တဲ့အကူအညီပေးမယ်လို့ပြောခဲ့ပါတယ်။ဂျာမန်ပြင်သစ်နဲ့ဥရောပသမဂ္ဂခေါင်းဆောင်တွေကလည်းလိုအပ်တဲ့အကူအညီပေးမယ်လို့ကမ်းလှမ်းခဲ့ပါတယ်။အီတလီနိုင်ငံမြို့တော်ရောမမြို့အပဝင်150ကီလိုမီတာအကွာအထိအွန်ဘရီယာဒေသရဲ့အများစုမှာလည်းငရင်လောက်ကမှုတန်းနဲ့ခံရရပါတယ်။